Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်မိတ်ခင်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ20ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်တိုမီတာ19.25တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမောပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလာတို့ပြောပြမှာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နောက်ဆက်ခဲ့တဲ့ရရရှာရိုကိစ္စကိုအထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့လကအစိုးရဌာနတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ခိုက်ရေးသမားတွေဒီကနေ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার လက်နက်တွေဆွလွတ်ပစ်ဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ရဲ့တောင်းဆိုချက်ဟာအတိတ်ပဲရှိတဲ့လိုရဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တန့်ရောက်သတင်းတွေကတော့မြေဆုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနဲ့တရုတ်စီကနေအေယာဝရီကိုပြန်ပြီးတော့ရွေးယူကြဖို့ပြည်သူတွေရဲ့လှုံ့ဆော်မှုတရက်ဒီကနေ့စုပေါင်းကျင်းပပါတယ
်ပြည်သူလူထုအပေါင်းတို့ခင်ဗျာမြေဆုံကိုပြန်စားကြမလဲကျွန်တော်တို့အေယာဝရီကိုပြန်ရွေးယူကြပါစို့နေရာပြောင်းမယ
်ဒီစာပေအမှုပညာရှင်တဘာဝထိန်းသိမ်းလှုံ့ဆော်သူပညာရှင်တွေပါဝင်တဲ့ဒီလှုံ့ဆော်မှုတရက်ဒီကနေ့ကျင်းပခဲ့တဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ writer သတင်းတော်နှစ်ဦးအပါအဝင်နိုင်ငံရေးကျင်းသားတွေအားလုံးပြန်ပြီးလွှတ်ပေးဖို့အမေရိကန်အောက်လွှတ်တော်အမတ်တွေကဥပဒေမူကြမ်းတရက်တင်သွင်းပါတယ်။နောက်2016အမေရိကန်သမ္မတရွေးကောက်ပွဲရုရှားတို့ရဲ့ဂျာဝင်နောက်ဆက်မှုစုံစမ်းထားတဲ့အစီရင်ခံစာမိတ်တူကိုဒီကနေ့တင်ပြပေးဖို့တောင်းဆိုကြတဲ့သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းနေတဲ့အထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့အစီရင်ခံစာဟာလက်ရှိနဲ့အရင်ကထောက်လှမ်းရဲ့အရာရှိတွေရဲ့ကောက်ချက်ချမှုအတော်များများကိုခိုင်မာသွားစေပါတယ်။မစ္စတာမူလာရဲ့အစီရင်ခံချက်မူရင်းကဆမနာလေးရကျော်ရှိပါတယ်။ဒါကိုအချင်းချုပ်တီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြာတာပြေးနေတော့ကအပြည်သူအများသိနိုင်အောင်ထုတ်ပြန်ခဲ့တာပါ။ရောဘတ်မူလာရဲ့အစီရင်ခံစာကြောင့်အမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေအကြီးအကျယ်အောင်မြင်မှုရှိခဲ့တယ်ဆက်ပြီးတော့လည်းလုံနေအောင်မယ်ဆိုတာကိုသတိပေးလိုက်တယ်လို့လည်းဖြစ်နေပါတယ်။ရုရှားအစိုးရရဲ့ရွေးချက်ထိရောက်အောင်မြင်ရေးမှာအသုံးချလို့ရမယ်။အမေရိကန်နိုင်ငံသားတွေကိုရုရှားဖက်ကရှာဖွေနိုင်ခဲ့ပြီးစနစ်တကျနဲ့ထိရောက်အောင်လုပ်နိုင်ခဲ့တဲ့တပ်တွေအထောက်အထားတွေကိုလည်းမစ္စတာမူလာရဲ့အစီရင်ခံချက်မှာဖော်ပြထားတာပါ။ဒေါ်နယ်ထရမ့်သမ္မတဖြစ်လာခြင်းအပြင်သူတို့အတွက်အကျိုးများရလိမ့်မယ်လို့ရုရှားအစိုးရကသတိပြုမိခဲ့တာကိုလည်းမစ္စတာမူလာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
စီးရီးယားနိုင်ငံအတွင်းမှာ IS စစ်သွေးကြွားတွေရဲ့လက်ချက်နဲ့နေ့ရက်အတွင်းမှာစီးရီးယားစစ်သား35ယောက်ထပ်မနေသေးဆုံးသွားတယ်လို့စီးရီးယားရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါရယ်အဲလိုသေဆုံးသွားတဲ့ထဲမှာစီးရီးယားစစ်တပ်ရဲ့အကြီးအကဲရာရှိ၄ဦးလည်းပါဝင်တယ်လို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကသတင်းထုတ်ပြန်ပါရယ် IS တွေဟာပြီးခဲ့တဲ့လကအမေရိကန်ကျောင်းနောက်ခံပေးထားတဲ့တပ်တွေကိုစီးရီးယားနိုင်ငံထဲမှာအရေးနှင်းခဲ့ပြီးချိန်ကစပြီးတော့ဒါဟာ IS တွေဘက်ကအကြီးမားဆုံးတိုက်ခိုက်မှုလည်းဖြစ်ပါရယ်စီးရီးယားနိုင်ငံထဲမှာ IS သေးသွားတွေကိုပြီးသက်ချေမုန်းနိုင်လိုက်ပြီးလို့ကြေညာခဲ့ပေမဲ့ IS ရာစီးရီးယားနဲ့အီရတ်နိုင်ငံတွေကတဲကန်နာအားတွေနဲ့ဝေးလံတဲ့ဒေသတွေမှာရှိတဲ့တောင်ပိုင်းပေါ်မှာပုံအောင်နေကြတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့လည်းကအစိုးရဌာနတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ခိုက်ရေးသမားတွေဒီကနေ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။တပ်ခိုက်ရေးသမားတွေကဆက်သွေးရေးဝန်ကြီးဌာနအဆောက်အုံပြင်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူနဆတ်ရာမီဟီကပြောပါတယ်။အဲ့ဒီလိုဘုံခွဲပြီးတော့အစိုးရအဆောက်အုံထဲကိုတပ်ခိုက်ရေးသမားတွေကတရကြမ်းဝင်ရောက်ခဲ့ကြတယ်လို့လည်းပြောခွင့်ရသူကပြောပါတယ်။တပ်ခိုက်မှုရဲ့လက်တဲ့အဖြစ်ဘသူကမှသူတို့လို့ရအဖြစ်ပြောဆိုတာမရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလှုပ်ရှားကြတဲ့တာလီဘန်နဲ့ IS Islamic စစ်သွေးကြွအုပ်စုတွေဟာအရင်တုန်းကတော့ကဘူးမြို့ကိုဝန်တိုက်တာမျိုးရှိခဲ့ပူပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်ကတားနိုင်ငံမှာကျင်းပနေတဲ့ပထမတစ်ကြော့ငြိမ်းချမ်းရေးဆွေးနွေးပွဲဖြတ်သိမ်းလိုက်ပြီးနောက်တနေ့မှာပဲဒီတက်ခဲမှုဖြစ်ပေါ်လာတာပါ။အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းရင်းနဲ့အာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့တာလီဘန်တို့ကြားပထမဆုံးအကြိမ်စပွဲဝိုင်းတစ်ခုမှာတွေ့ဆုံညှိနှိုင်းကြဖို့ကြိုးပမ်းခဲ့ကြတာပါ။တက်ခဲရေးသမားတွေရဲ့ပြစ်မှတ်ဖြစ်တဲ့ဗဟိုစာတိုက်ကြီးကိုမရောက်ခင်မှာပဲသူတို့ကိုအစိုးရလုံခြုံရေးတပ်ဖွဲ့ကဟန်တာနိုင်ခဲ့တယ်လို့ပြောခွင့်ရသူရဟီမီကပြောပါတယ်။ဒီဖြစ်ရမှာလုံခြုံရေးတပ်သားတွေရဲ့လက်ချက်ကြောင့်တနတ်သမား2ဦးထပ်မံနေတေဆုံးသွားပါတယ်။
အစ်ဂျနိုင်ငံမှာတော့သမရအဗ်ဒေါ်ဖတာအယ်စီစီကိုလာမယ့်2030ခုနှစ်အထိသမရအဖြစ်ဆက်ပြီးရှိစေမယ့်ပွဲစည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒမဲပေးပွဲတွေကိုဒီကနေ့မှကျင်းပနေပြီးတော့အစ်ဂျနိုင်ငံသားတွေလည်းမဲပေးနေကြပါတယ်။အစ်ဂျနိုင်ငံရဲ့ပါလီမန်ကဖွဲ့စည်းပုံကိုပြင်ဆင်ဖို့အတည်ပြုလိုက်ပြီးနောက်တစ်ပတ်အတွင်းမှာပဲအခုလိုမဲပေးခဲ့ကြတာပါ။ပြည်ပရောက်အစ်ဂ ဒီလူလူဆန္ဒခံယူပွဲကိုထောက်ခံသူတွေကတော့ဒါဟာနိုင်ငံတော်ပေါ်တရားဖြစ်တယ်လို့ပြောဆိုနေကြပြီးတော့ဝေယွေခံနိုင်မှာဖြစ်ပါတယ်။ဒီလူလူဆန္ဒခံယူပွဲကိုထောက်ခံသူတွေကတော့ဒါဟာနိုင်ငံတော်ပေါ်တရားဖြစ်တယ်လို့ပြောဆိုနေကြပြီးတော့ဝေဖန်သူတွေကတော့ဒါဟာအာဏာကိုထိန်းချုပ်မှုတသက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ နယ်မြေကြီးပေါ်ကိုရေးစီးပွားရေးလုပ်ငန်းတွေနဲ့မီဒီယာတွေကလည်းလက်ရှိဆွေးနွေးတဲ့တာတွေဖြစ်နေတာကြောင့်အတိုက်ခံဟာအတိုက်ခံကြီးကြီးမားမားမရှိတော့ပဲဖြစ်နေပါတယ်။ဒီဆန္ဒခံယူပွဲရတဲ့ဒီကူတော့လာမယ့်ဧပြီလ22ရက်နေ့မှာကြီးညာမယ်လို့အာဏာပိုင်တွေကပြောကြားလိုက်ပြီးတကယ်လို့ထောက်ခံမယ်ဆိုရင်တော့သူတို့အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးတွေကိုအမြန်ဆုံးလှုပ်ဆောင်သွားမယ်လို့ပြ
UA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA မြန်မာပိုင်းအစီအစဉ်ကနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার လက်နက်တွေစွန့်လွတ်ပစ်ဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ရဲ့တောင်းဆိုချက်ဟာအထိပ္ပယ်မရှိတဲ့လို့ရဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဂျာဟာမြောက်ကိုရီးယားကအမေရိကန်ထိပ်တန်းအရာရှိသူဦးကိုတစ်ပတ်အတွင်းဒုတိယအကြိမ်မြောက်ဝေဖန်ပြောဆိုလိုက်တာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တရိယာအကြိမ်ထိပ်တီးတွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလမ်းဖွင့်ပေးလိုက်ပေမဲ့မစ္စတာဘောလ်တန်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုစွန့်ပစ်ရေးမဟာဗျူဟာကျတဲ့ဆုံးမချက်ကိုအရင်ဆုံးချဖို့လိုတယ်လို့ဘလွန်ဘတ်သတင်းဌာနနဲ့ဗုဒ္ဓနေကတွေ့ဆုံမိမျက်ခါမှာပြောဆိုခဲ့တာပါမစ္စတာဘောလ်တန်ရဲ့အဲ့ဒီမတ်ချက်စာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားလက်ထောက်နိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွီးကိုသတင်းထောက်တွေကမေးမြန်းခဲ့တာမှာတော့အင်ဂျီရောရဲ့လုံခြုံရေးအကြံပေးဘောလ်တန်ရဲ့ပြောဆိုချက်ဟာလူထင်ကြီးခံရအောင်ပြောတဲ့အတိတ်ပဲရှိတဲ့စကားသာဖြစ်တယ်လို့တုံ့ပြန်ဖြေကြားသွားကြောင်းအစိုးရပိုင်း KCNA သတင်းဌာနကဒီကနေ့စနေနေ့မှာပြောပါတယ်အမေရိကန်ကအဲ့ဒီလိုအတိတ်ပဲရှိတဲ့စကားမျိုးတွေဆက်ပြောနေတာဟာအကျိုးမရှိဘူးလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကသတိပေးထားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောမပါဝင်တော့ဖို့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့ကြာတာပြင်းနေကပဲတောင်းဆိုထားတာဖြစ်ပါတယ်
။ပြီးခဲ့တဲ့ February လကစပိန်နိုင်ငံကမြောက်ကိုရီးယားတန်ရုံကိုဝင်ရောက်စီးနှင်းမှုနဲ့ဆက်ဆက်ပြီး Marine တပ်ဖွဲ့ဝင်တအူး Marine တပ်ဖွဲ့ဝင်အောင်တအူးကို American ဘူအစိုးရအနာပိုင်တွေကဖမ်းဆီးလိုက်တယ်လို့ Washington Post သတင်းစာကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီဝင်ရောက်စီးနှင်းမှုတွေမှာဝင်တန်ရုံကိုဝင်စီးသူတွေကတိုင်ယုံဝန်ထမ်းတွေကိုကိုထိလက်ရောက်ပြုမှုခဲ့ပြီးတော့ကွန်ပျူတာတွေကိုလည်းခိုးယူသွားခဲ့တယ်လို့ဆိုပါတယ်။ American Bo အစိုးရအာဏာပိုင်တွေဟာ American Marine တပ်ဖွဲ့ဝင် Hong Christopher Ang ကိုဖမ်းဆီးခဲ့တယ်လို့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ Washington Post ကဖော်ပြပါတယ်။ဆိုပါပုဂ္ဂိုလ်ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုဖြုတ်ချဖို့ဖွဲ့စည်းထားတဲ့အဖွဲ့ရဲ့ဒီအဖွဲ့ဝင်တအူးလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒီနိုင်ငံသားမှလုံနေတဲ့တရားမဝင်တဲ့လှုပ်ရှားမှုတွေကိုမီးမောင်းထိုးပြဖို့အတွက်ဆိုပြီးတော့ February 22ရက်နေ့ကစပိန်မှာရှိတဲ့မြောက်ကိုရီးယားတန်ရုံးကိုဝင်ရောက်စီးနှင်းကြတာဖြစ်တယ်လို့ပြည်ပရောက်တိုက်ခိုက်အဖွဲ့တစ်ခုဖြစ်တဲ့ Kiolima လူလူကော်ရေးအဖွဲ့ CCD ကပြောပါတယ်ဒီတန်ရုံးစီးနှင်းမှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ရဲ့အောင်မြင်မှုမရခဲ့တဲ့ဒုတိယကြိမ်နျူကလ িয়ার ဆွေးနွေးပွဲမှာတိုင်ငင်ရပ်ပိုင်းအတွက်မှာဖြစ်သွားခဲ့တာပါဒါပြင်အမေရိကန်ဘုထောင်လိုင်းတာဝန်ရှိသူတွေဟာမက္ကဆီကိုနိုင်ငံသားတဦးဖြစ်တဲ့ Adrian Hongchan ရဲ့တိုက်ခန်းကိုလည်းဝင်ရောက်ရှာဖွေခဲ့တယ်လို့ Washington Post ကပြောပါတယ်စပိန်အာဏာပိုင်တွေကအဲ့ဒီလူဟာတန်ရုံးစီးနှင်းမှုကိုဦးဆောင်ခဲ့တဲ့သူဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့လကပြောကြခဲ့တာပါဒါနဲ့ပတ်သက်ပြီးတော့ FBI ဘက်ကတော့ဇုံဒီယာပြောဆိုဖို့ငင်းဆန်ထားပါတယ်ခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ Ebola ရောဂါတိုက်ဖျက်ရေးလှုပ်ကန်နေတဲ့ဘူတင်ဘိုမျိုးကဆီယုံတစ်ခုကိုတနသမားတွေတောက်ကြနေကဝင်တိုက်ခဲ့တဲ့အတွက်ကင်မရွန်နိုင်ငံသားကူးစက်ရောဂါဆိုင်ရာဆရာဝန် Richard Mozo ကိုတည်ဆုံသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကဒီတိုက်ခိုက်မှုအတွက်အလွန်စိတ်ဆိုးသောသာဖြစ်ရတယ်လို့ကျန်းမာရေးလုံသားတွေဟာပြန်မတခုမဟုတ်ဘူးလို့ Twitter မှာရေးပါတယ်။တိုက်ခိုက်မှုကြောင့်ကွန်ဂိုကျန်းမာရေးဝန်ထမ်းတို့နဲ့ကာသမားတို့လည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာခုလတ်တမ်ကအထူးကိုစလဲရဲ့တိချထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ဘူတန်ဘိုလက်ထောက်မြို့တော်ဝန်ပက်ထရစ် ဒီစကိုကလည်းကုငိုနိုင်ငံထဲကနိုင်ငံခြားသားတွေအီဘိုလာရောဂါပိုးရတဲ့ဆောင်းလာတယ်လို့ရဲမားစွာယူဆနေကြတဲ့တက္ကသိုလ်သမားတွေကနိုင်ငံခြားသားတွေကိုပြစ်မှတ်ထားကြကြတာလို့ပြောပါတယ်။စီယုံတက္ကသိုလ်မှာဖြစ်ပွားပြီးနိုင်ပိုင်းအကြမှာပဲအီဘိုလာရောဂါကိုတဲ့ဌာနတစ်ခုထောက်ထပ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့် WHO ဝန်ထမ်းတို့သိဆုံးသွားတယ်လို့ကွန်ဂိုတာဝန်ရှိသူတွေကပြောပါတယ်။ကွာတာပြည်နယ်ကကျန်းမာရေးဌာနကိုမိရှို့ဖျက်ဆီးဖြစ်ဖို့တောခုတ်သားတွေကင်ထားကြတဲ့လူတစုကတောက်ကြနေညကကြိုပမ်းခဲ့တယ်လို့လက်ထောက်မြို့တော်ဝန်ကပြောပါတယ်။ကျန်းမာရေးဌာနကိုစောင့်ကြနေတဲ့ရဲနဲ့စစ်သားရဲလက်ချက်ကြောင့်လက်နက်ကင်တို့သိဆုံးသွားတယ်လို့၅ဦးကိုထတင်းထားတယ်လို့လည်းသူကပြောပါတယ်။
အင်္ဂလန်ပရီးမီးယားလိဂ်အမပေးဘောလုံးပွဲတွေကိုဒီနေ့ကစားနေကြတာမှာဒီနေ့မှာတော့မန်ချက်စတာစီးတီးနဲ့တော့တန်နမ်ဟော့စပါတို့အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာကစားနေကြပါရယ်အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ပွဲကစားချိန်ကမိနစ်30ကျော်လာပြီဖြစ်ပြီးတော့မန်ချက်စတာစီးတီးအသင်းကတော့တန်နမ်ဟော့စပါအသင်းကိုတကူးကူးမရှိနဲ့အနိုင်ရနေပါရယ်မန်စီးတီးအတွက်ဂိုးကိုတော့ဖိုဒန်က5မိနစ်မှာအသင်းယူထားတာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပိုင်းနဲ့ထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြေစုံဆယ်စီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနဲ့မြမပြည်သူတွေကနေပြီးတော့အယောပေးပြီးတော့တရုတ်စီကနေ AR ကိုပြန်ရွေးယူကြဖို့ဆိုတဲ့လှုပ်ရှားမှုတရက်စာပေအမှုပညာရှင်တွေတဘာဝထိန်းသိမ်းရေးလှုပ်ရှားသူတွေပါဝင်တဲ့မြမပြည်သူတွေကဒီကနေ့စုပေါင်းတောင်းဆိုလိုက်ကြပါတယ် AR မြေစုံဆယ်စီမံကိန်းကိုပြန်ပြီးတော့တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေကြဲကြဲလောင်လောင်ထွက်ပေါ်လာချိန်မှာပဲအခုလိုမျိုး AR ကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီစီမံကိန်းဘယ်လိုမျိုးအပီးတိုင်ရပ်တန့်နိုင်မလဲဆိုတဲ့အဖြေကိုဝိုင်းစဉ်းစားခဲ့ကြတာပါအသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်ဒုတိယအကြိမ်မြောက်ပိုလန်မှစီမံကိန်းဖိုရမ်ကိုတရုတ်နိုင်ငံဘယ်ဂျင်းမြို့မှာဧပြီလ25ရက်နေ့ကနေ28ရက်နေ့အထိကျင်းပပြုလုပ်မှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံရဲ့နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရင်တက်ရောက်ဖို့ရှိပြီးဒီခီးစဉ်တွင်မှာဒေါက်ဆန်းစုကြည်နဲ့တရုတ်ဆိုရတာဝန်ရှိတဲ့သူတွေတွေ့ဆုံချိန်မှာအေယာဝတီမြေစုံဆယ်စီမံကိန်းကိစ္စထည့်သွင်းဆွေးနွေးနိုင်ခြင်းရှိတယ်လို့အရေးဆိုရလက်ထက်တုန်းကခေတ္တရပ်တန့်ထားတဲ့မြေစုံဆယ်စီမံကိန်းကိုပြန်လည်တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေလည်းထပ်ပေါ်လာနေပါတယ်။ဒါကြောင့်မလို့မြေစုံဆယ်စီမံကိန်းအပီးတိုင်ဖြတ်သိမ်းရေးအဓိကဥတည်ပြီးတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းဆွေးနွေးတောင်းဆိုပွဲတရက်ရန်ကုန်မှာကျင်းပခဲ့ပါတယ်။မြေဆုံစီမံကိန်းအပိတိုင်ဖြတ်သိမ်းရေးနဲ့တနိုင်ငံချစ်ကြည်ရင်းနှီးမှုမပြတ်စေဖို့မြမပြည်သူတွေရဲ့သဘောထားဆန္ဒကိုအလေးထားပြီးအားလုံးကလက်ခံနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးပါလို့တရုတ်တံတားကြီးရှီကျင်းပင်ထံကိုအိတ်ဖွဲ့ပေးစာပေးဖို့မြစ်တာရက်ခံခဲ့ကြပါတယ်
။လေးစားရပါသောတံတားကြီးရှင်ကျင်းပင်ခင်ဗျာမြမပြည်သူများကကန့်ကွက်အရေးဆိုကြတဲ့အတွက်အေယာဝတီမြေဆုံဆယ်တည်ဆောက်မဲ့အစီအစဉ်ကို2017မှာရပ်ဆိုင်းထားခဲ့ပါတယ်။မကြာသေးခင်ကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးကမြစ်စုံဆယ်ပြန်လည်တည်ဆောက်လိုကြောင်းသတင်းစကားတွေထွက်ပေါ်လာတဲ့အတွက်မြန်မာပြည်သူတွေအနေနဲ့လွန်စွာစိတ်ပူပန်နေကြရပါတယ်မြန်မာပြည်သူတွေစိတ်ပူပန်နေကြရတဲ့အကြောင်းရင်းများစွာတွေထဲမှာအရာဝတီဆိုတဲ့အမျိုးသားလက္ခဏာမြစ်ကြီးတိမ်ကောသွားမဲ့အရေးကချင်တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပြတ်သုံးမဲ့အရေးတဘာဝပတ်ဝန်းကျင်ဆိုးဆိုးဝါးဝါထိကြိုက်ပျက်စီးမဲ့အရေးနဲ့မြမငိမ့်ငန်ကြီးအလားအလာတွေမှေးမှိန်သွားမဲ့အရေးတို့ပါဝင်ပါတယ်ဒီအရေးတွေကိုအလေးအနက်ဂရုပြုစေလိုပါတယ်ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုလစ်လျူရှုပြီးဒီစီမံကိန်းကိုဆက်လက်အကောင်အထည်ဖော်မယ်ဆိုရင်မြမပြည်သူတွေအနေနဲ့မိမိတို့ရဲ့ဂုံတိတ်ခါအချိုးနှိမ်ခံလိုက်ရတယ်အတိုင်းအထက်ပြုခံလိုက်ရတယ်ဆိုတော့ခံစားချက်ကိုမျိုးဆက်နဲ့ချီပြီးနာကျင်စွာမှတ်ယူသွားကြပါလိမ့်မယ်မြေဆုံဆယ်စီမံကိန်းကိုပြီးရောရွေးယူဖို့မြမပြည်သူတွေရဲ့ကံလန့်မှုဟာပြည်သူတွေရဲ့ပါဝင်မှုအဖြစ်အတိအမှတ်ပြုပေးစီလိုပါတယ်
ဒေါက်တာမြင့်စောဖတ်ကြားပေးခဲ့တာပါအရေးအစိုးရလက်ထက်တုန်းကစာချုပ်ချုပ်ဆိုခဲ့တဲ့မြေဆုံဆယ်စီမံကိန်းကြီးဖြတ်သိမ်းခဲ့ရင်ရောကြီးပေးပြန်ရွေးယူနိုင်အောင်လို့ငွေကြေးတွေစုပေါင်းထည့်ဝေပေးကြဖို့ကိုလည်းပြည်သူတွေကိုတိုက်တွန်းခဲ့ကြပါတယ်စာရေးဆရာကိုတာက
ကျွန်တော်တို့ EOR ကိုပြန်ရွေးယူကြပါစို့နေရာပြောင်းမယ်ရွယ်စားပြောင်းမယ်လို့စဉ်းစားနေကြတယ်ကျွန်တော်ကျမတို့မြင်တာကတော့အေယာဝီကိုရောရှိပေးရွေးဖို့သာဖြစ်ပါတယ်
ဒီပြည်စုံဆက်စီမံကိန်းကြီးဟာပြည်သူတွေရဲ့အကျိုးထက်ပျက်စီးစေမဲ့စီမံကိန်းသာဖြစ်တဲ့ဆိုပြီးတော့လဲပညာရှင်တွေဘက်ကအကြိမ်ကြိမ်ထောက်ပြကန့်ကွက်ခဲ့ကြတဲ့အတွက်ဒီချက်ကိုအလေးထားစဉ်းစားပေးဖို့ပြည်စုံဆက်စီမံကိန်းကြီးအပိတိုင်ဖြတ်သိရေးကန့်ကွက်လှုပ်ရှားခဲ့သူမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကလည်းအခုလိုတိုက်တွန်းပါတယ
်ဒီမြင့်ဟာကျွန်တော်တို့အတွက်တမိုင်းတန်ဖို့ဒီလောက်ကြီးပြီးတော့ကျေးဇူးတရားအလွန်ကြီးပါတယ်ဒါကြောင့်ကျွန်တော်တို့အရေးနေနေအခက်ချိုးချိုးမလုံးတင်ပါဘူးကျွန်တော်ကမေးခွန်းမေးချင်ပါလေရဲစီလိုချင်လို့ဒါကြီးကိုလုတ်တယ်ဆိုရင်ဘာဖြစ်လို့ကျွန်တော်တို့က900လုံးပဲယူရတာတော့ဘာဖြစ်လို့သူများကို95000လုံးပေးရတာ
ကချင်ပြည်နယ်မှာတည်ဆောက်မဲ့မြစ်ဆုံဆဲစီမံကိန်းကြီးကိုအပိတိုင်ဖျက်သိရေးမြမပြည်သူများရဲ့ဆန္ဒနဲ့အတူကချင်ပြည်သူပြည်သားတွေကလည်းထပ်တူဆန္ဒရှိကြပါတယ်ဆိုပြီးကချင်အမျိုးသမီးလဖိုင်ဆန်းရော်ကလည်းဆွေးနွေးပါတယ
်ကျမတို့မြစ်ဆုံကြီးတကယ်ပဲရက်တမယ်ဆိုလို့ရှိရင်တော့သူတို့ရှိတာလေးတွေကိုထုတ်ပြီးတော့ငါ့ကိုတတော်လာတော့ဘယ်နှပေးရမလဲသူတို့ပေးနိုင်မှုအတွက်သူတို့ကြိုးစားသွားမယ
်အိမ်ကြီးချင်းနဲ့လည်းမိတ်မပြတ်အောင်ဖြစ်နိုင်ခြင်းအဖြေတွေကိုဝိုင်းရှာကြဖို့လိုတယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်ရှယ်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့စိုင်းကျုံလင်ကအခုလိုဆွေးနွေးပါတယ
်ကျွန်တော်တို့ကလက်ရှိအစိုးရရဲ့အကြက်တဲကိုလည်းမမိလျော့သင့်တယ်လို့ပဲကျွန်တော်တို့အိမ်ကြီးချင်းဖြစ်တဲ့နိုင်ငံနဲ့လည်းမိဖို့မပြတ်ဆက်လက်လက်တွဲနေနိုင်အောင်လည်းကျွန်တော်တို့ထည့်ပြီးစဉ်းစားသင့်တဲ့အနေအထားရောက်နေပါတယ်
ရာဂုပြုတ်ဒိုပိုတဲ့ဟိုတယ်မှာကျင်းပတဲ့အေယာဝရီကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းလှုပ်ရှားမှုမှာတော့တိုင်းသာနိုင်ငံရေးခေါင်းဆောင်တွေမြန်မာဒီမိုကရေစီအင်အားစုတွေအမှုပညာရှင်ပညာရှင်တွေနဲ့သတင်းမီဒီယာသမားတွေပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်။အေယာဝရီမြစ်ဆုံဆက်ရေးသတင်းပြီးမှတော့မြန်မာအချင်းသားတွေလွတ်မြောက်ရေးအမေရိကန်လွှတ်တော်မှကြိုးပမ်းနေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းတော်နှုတ်ဦးအပါအဝင်နိုင်ငံရေးအချင်းသားတွေအားလုံးပြန်ပြီးတော့လှုပ်ပေးဖို့ NND ရပ်သားအစိုးရကိုဖိအားပေးဖို့အတွက်အမေရိကန်အောက်လွှတ်တော်အမတ်တွေကဥပဒေမူကြမ်းတစ်ခုတင်သွင်းပါတယ်။အမေရိကန်အောက်လွှတ်တော် Democrat အမတ် Andy Levine နဲ့ Republican အမတ် Ann Wagner တို့ပူးတွဲပြီးတော့မြန်မာနိုင်ငံနိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းကို April 19ရက်နေ့တောက်ကြနေ့ကအမေရိကန်အောက်လွှတ်တော်မှတင်သွင်းခဲ့ပါတယ်။မဲ့ရင်ချင်းနိုင်ငံကအပြည့်အစုံတင်ပြပေးပါမယ်။
Burma Political Prisoners Assistance Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းကို American Outlook တော့နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlook တော့အမတ် Andy Levin နဲ့ Missouri ပြည်နယ် Republican Outlook တော့အမျိုးသမီးအမတ် Ann Wagner တို့ကနေအဆိုပြုတင်သွင်းခဲ့တာပါရိုဟင်ဂျာရေပေါ်မြန်မာစစ်တပ်ရဲ့နှိမ်ပန်းဖိနှိပ်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအပါအဝင်မြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံနေရတဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအမေရိကန်ပြည်ထောင်စုဘက်ကကူညီဆောင်ရွက်နိုင်တဲ့နည်းလမ်းရှာဖွေတဲ့အနေနဲ့အခုလိုဥပဒေကြမ်းကိုတင်သွင်းရတာဖြစ်တယ်လို့အောက်လွှတ်တော်အမတ်လက်ဗင်းကပြောပါတယ်ဒါပြင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်မြန်မာအစိုးရကိုအမေရိကန်သမ္မတထရန့်အစိုးရကပုံမဖိအားပေးဆောင်ရွက်ဖို့လေအဲ့ဒီဥပဒေကြမ်းမှာပြဋ္ဌာန်းထားကြောင်းမစ္စတာလက်ဗင်းကဆိုပါတယ်မြန်မာနှစ်တစ်ကူသမ္မတဦးဝင်းမြင့်ရဲ့လွန်ငင်းချမ်းသာခွင့်ပေးပြီးရပိုင်အတွင်းအခုလိုအမေရိကန်အောက်လွှတ်တော်အမတ်တွေဘက်ကမြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောက်ရှောက်တဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့တာပါမြန်မာနိုင်ငံအခြေစိုက် AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့စီရင်ကောက်ယူချက်အရတမရရဲ့လွန်ငင်းချမ်းသာခွင့်အမိန့်ကြောင့်လွတ်လာတဲ့အကျဉ်းသား9000ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ဦးပဲပါဝင်ခဲ့တဲ့အပြင်စစ်တပ်ကိုဝေဖန်ခဲ့တဲ့တကြံတန်ချက်တွေကြောင့်ဒီရက်ပိုင်းတွင်လူငယ်အများပြားကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါကြောင့်လည်းအခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဖိအားပေးဆောင်ရွက်လာတဲ့American Outlook အမတ်တွေရဲ့ဥပဒေမူကြမ်းကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
် The bill comes at a time that the Burmese authorities arrested people just in the last couple of days. People have been arrested under
ဒီကရရဲ့ပိုင်းတွင်မြန်မာအာဏာပိုင်တွေကလူတွေလိုက်လံဖမ်းဆီးခဲ့ချိန်မှာအခုဒီအခြေခံဥပဒေကြမ်းထွက်လာတာဖြစ်ပါတယ်စစ်တပ်ကိုဝေဖန်တယောခဲ့လို့ပုံမှန်66ကားနဲ့လူတွေဖမ်းဆီးခဲ့ပါတယ်။ပြီးတော့မန်းလေးကတန်ချက်ဖျော်ဖြေမှုကိုလည်းပုံမှန်905နဲ့ဖမ်းဆီးခဲ့ပါတယ်။တချို့ဆိုရင်လည်းဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံကြရပါတယ်။ဒါကြောင့်အစိုးရအနေနဲ့လူတွေလိုက်လံဖမ်းဆီးနေတာတွေကိုရပ်တန့်ဖို့အရေးကြီးနေသလိုနိုင်ငံရေးအကျဉ်းသားတွေစတင်လုပ်ပေးဖို့လိုအပ်နေပါတယ်။အောက်လွှတ်တော်အမတ်11ရဲ့ ဥပဒေမူကြမ်းဟာထောင်ဆန်းစစ်ကြီးနဲ့မြန်မာအစိုးရကိုဖိအားပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခြားလူမှုအခြေပြုအဖွဲ့အစည်းတွေကိုရမုံငွေပံ့ပိုးကူညီဖို့ American အစိုးရကိုဖိအားအမြင့်ဆုံးပေးထားတာဖြစ်ပါတယ်။ဒါကြောင့်လဲဒီဥပဒေကြမ်းကိုကျွန်တော်တို့ကြိုဆိုပါတယ်။
တဖက်မှာလည်းအမေရိကန်လွှတ်တော်နဲ့အစိုးရကမြမအရေးဖိအားပေးဆောင်ရွက်မှုတွေတဲ့ဒေါ်ဆန်းစုကြည်နဲ့နီးစပ်တဲ့အမေရိကန်ထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်မတ် Mitch McConnell ရဲ့ကန့်သက်တားဆီးမှုတွေကြောင့်ထိရောက်မှုရှိတဲ့တလောက်မရှိဖြစ်နေရတယ်လို့ Brad Adams ကပြောပါတယ်။မနေ့ကအမေရိကန်အောက်လွှတ်တော်မှာတင်သွင်းခဲ့တဲ့မြမအရေးဥပဒေကြမ်းမှာဒေါ်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လက်ထက်မှာနိုင်ငံရေးအကျဉ်းသားဖြစ်ဖမ်းဆီးတာမျိုးမရှိစေရဘူးလို့ကတိပေးခဲ့ပေမယ့်တကယ်တမ်း2016ခုနှစ်ဧပြီလမှာအစိုးရအာဏာရခဲ့ပြီးတဲ့နောက်အဲ့ဒီကတိကိုမတည်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးဖို့ဒီဥပဒေကြမ်းမှာထည့်သွင်းထားကြောင်းလွှတ်တော်အမတ်အန်ဒီ လဗင်းရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီကရတဲ့သတင်းပတ်ကတော့ Democrat နဲ့ Republican နှစ်ပါတီလုံးပါဝင်တဲ့ American အထက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်မှာ Rohingya မွတ်စလင်တွေကိုနှိမ်နင်းခဲ့မှုမှာတာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အကြီးအကဲအရှိတွေကိုအရေးယူတဲ့2018ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ American လွှတ်တော်ရဲ့ဥပဒေကိုနောက်ထပ်တစ်နှစ်သက်တမ်းတိုးပြဋ္ဌာန်းဖို့အဆိုပြုခဲ့ပါတယ်ရှင
်။ဒေါက်တာရှင်ရရှင်ကိုယ်ပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံကြီးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းငယ်ကြီးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ကြလို့ VOA ရဲ့ Facebook ဖန်ပြနာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ကစနေတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာပုတ်ကိုတင်ဆက်ပေးကြပါမယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေကိုအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့စုံစမ်းထားတဲ့အစီရင်ခံစာမိတ်တူကိုတီးဖြတ်မထားဘဲနဲ့တင်ပြဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အထူးစုံစမ်းစစ်ဆေးရမှုရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်မှာပဲသမ္မတဒေါ်နယ်ထရမ့်အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘူးလို့ဆိုနေကြတဲ့ Republican Party ရဲ့ထောက်ခံသူတွေရဲ့အစီရင်ခံစာထဲမှာလည်းတရားရေးလုပ်ငန်းတွေကိုသမ္မတကဆွတ်ဖက်ရာရောက်တဲ့လုပ်ရက်တွေအတော်များများရှိနေနိုင်တယ်ဆိုပြီးကြည့်နေကြတဲ့အတိုက်ခံဒီမိုကရက်တွေကြားသဘောထားကွဲပြားမှုတွေလည်းကြီးထွားလာနေကြတာပါအကြောင်းပြေဆုံးကတော့ VOA အင်ဖြူတော်သတင်းတော့ဂျင်းမလုံးသတင်းဆောင်မကိုကိုအောင်လွင်ဦးပြောပြပေးပါရှင
်သမရရဲ့စီးရီးဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစီခဲ့တာရှိမရှိရုရှားရဲ့စုံစမ်းမှုတွေမှာသမရကဝင်ရောက်ဆွတ်ဖက်တာရှိမရှိဆိုတာနဲ့ပတ်သက်လို့မယုံသင်္ကန်းဖြစ်နေတာတွေအခုခါတန်ရရှင်းသွားပြီဖြစ်တဲ့အကြောင်းအထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့အစီရင်ခံစာတရားဝင်ထွက်ပေါ်လာပြီးနောက်မှာပဲသမရထရန့်ကပြောလိုက်တာပါ
This should never happen to another president again. This hoax.
အမျိုးနောက်ထပ်ဗက်တနာမှမကျုံသင့်တော့ဘူး။ဒါမှမမှန်တဲ့ကိစ္စဆိုပြီးသမ္မတထရန့်ပြောတာပါ။ဒါပေမဲ့လည်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာတော့သမ္မတကစုံစမ်းစစ်ဆေးမှုတွေကိုဆွတ်ဖက်ဖို့ကြိုးပမ်းမှုတွေအချင်းချင်းရှိခဲ့တာကိုဖော်ပြထားတာပါ။အတိုက်ခံဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အဒမ်ရှစ်ကတော့သမ္မတရဲ့လုပ်ရည်တွေပေါ်ဥပဒေကြောင်းအရအရေးယူနိုင်တဲ့အဆင့်အထိဖြစ်ချင်မှဖြစ်လာနိုင်မယ်လေ။လက်ခံနိုင်စရာလုပ်ရည်မျိုးတော့မဟုတ်ဘူးလို့ဆိုပါတယ်။
They are unquestionably dishonest, unethical, immoral, and unpatriotic.
မယုဒာမှုကျင့်ဝတ်သိက္ခာနဲ့မျိုးချစ်စိတ်ခင်းမဲ့လောရည်တွေဆိုတာမင်းနေကြတော့မလို့ပါဘူး။ဒါတွေကိုအမေရိကန်တိုင်းကရှုတ်ချသင့်ပါတယ်။ဒီကိစ္စကသက်သေထူရမယ့်ကိစ္စမျိုးမဟုတ်ပါဘူး။စန့်ကျင်ရှုတ်ချမယ့်လောရည်ပါ
။ဟောလုတော90 Air Green လို့ဒီမိုကရက်တစ်ကတော့အထူးစုံစမ်းရေးမှုအနေနဲ့တာဝန်ရှိတဲ့အတိုင်းဖော်ထုတ်တင်ပြထားတဲ့အစီရင်ခံစာသမ္မတကိုအရေးယူနိုင်လောက်တဲ့ထောက်ထားလို့ယူဆကြပါတယ်။
Mr. Mueller has done his job.
ထူးဆုံးဆိုင်မှုဘက်ကလှုပ်ရှားရှိရလှုပ်ပြီးသွားပြီးခုခါကွန်ဂရက်ဆွတ်တော်ဘက်ကလှုပ်ရှားရှိရလှုပ်ရတော့မယ်အချိန်မှလို့သူကပြောတာပါဒါပေမဲ့လည်းမီရှိဂန်ပြည်နယ်က Rich George တို့လိုသမ္မတထရန့်ကိုထောက်ခံသူတွေကတော့အင်ဂျီလိုအပေါ်လွှမ်းမိုးနေတဲ့အရေးမဲကြီးကိုထူးဆုံးဆိုင်မှုရဲ့အစီရင်ခံစာကဖေရှားပေးလိုက်ပြီးလို့မြင်ကြပါတယ်
Now that he's been, in my mind, exonerated by this very expensive investigation.
အကုန်ကြောင့်များလုံးနဲ့ဆုံးဆန်းစစ်ဆေးမှုကသူ့မှာအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့အတွက်သူ့အနေနဲ့တကယ်ကိုလွတ်လွတ်ကျွတ်ဖြစ်သွားသလိုကျွန်တော်စိတ်လည်းရှင်းသွားပါတယ်
။ဥပဒေရေးအလွတ်တန်းအကြံပေးပုဂ္ဂိုလ်အောင်တူဖြစ်တဲ့ Robert Ray ကတော့ရှေ့ဆက်လုပ်ဖို့ကတော့လွတ်တော်ပေါ်မှာသာမူတည်လိမ့်မယ်လို့ဆိုပါတယ်
။ Where do we go from here?The only other place to go is an impeachment proceeding.
အခုချိန်နေကနေချိန်ဆက်ဖို့ကတော့တမတ်ကိုအေးအေးနိုင်မဲ့လုပ်ငန်းတွေတစ်ခုပဲချန်မာတော့တယ်။နိုင်ငံရေးရဒီလမ်းတိုင်းသွားဖို့ဒီမိုကရက်တစ်ဘက်ကပြင်ဆင်ထားသလားဆိုတာကတော့မေးစရာရှိပါတယ်
။တမတ်ထရန့်ကိုအေးအေးနိုင်မဲ့လုပ်ငန်းစဉ်ပေါ်မှာတော့ဒီမိုကရက်ကိုယ်စားလှယ်ကြီးသဘောထားကွဲပြားမှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းတမတ်အနေနဲ့သူ့လုပ်ရဲ့အပေါ်တာဝန်ယူမှုရှိဖို့ဒီမိုကရက်တစ်ဘက်ကတနည်းထက်ချထားဖို့ရတယ်လို့လည်းမိုင်ယာမီတက်ဆိုကနိုင်ငံရေးအကြီးအကဲဒေးဗစ်အေဘရာဟမ်ကသုံးသပ်ပါတယ်။
How much shifting in popular sentiment will result from this is hard to say.
လူတိုင်းများတဲ့ဒီသဘောထားကိုလက်ရှိအခြေအနေကဘယ်လောက်ထိတွန်းအားပေးနိုင်မလဲဆိုတာကတော့ပြောရခက်ပါတယ်။ဒါပေမဲ့လည်းကွန်ဂရက်လွတ်တော်နဲ့တခြားခေါင်းဆောင်တွေအနေနဲ့ပြည်သူတွေအတွက်အမှန်တရားကိုအပြည့်အဝဖော်ထုတ်နိုင်တဲ့အထိကြိုးပမ်းဖို့လည်းတာဝန်ရှိပါတယ်
။ဝါရှင်တန်ခြေဆိုင်တပ်တွဲသုတေသီဖွဲ့ကဂျင်းကက်စလာကတော့အထူးစုံစမ်းရေးမှုရဲ့စင်ခန်စာနဲ့မဲဆန္ဒရှင်တွေရဲ့သဘောထားတွေဟာရှေ့လာမဲ့2020သမ္မတရွေးကောက်ပွဲမှာတက်ရောက်မှုတွေရှိလာမယ်လို့သုံးသပ်ပါတယ်
။ Russia is not going to take them out in this election. It's going to be on more traditional things.
ဒါမဲ့ရွေးကောက်ပွဲမှာရုရှားကလည်းသူ့ကိုဖယ်ရှားမှာမဟုတ်ပါဘူး။အစင်လာပုံစံမျိုးပို့ပြီးတော့တွေ့ရပါလိမ့်မယ်။ဒီမိုကရက်တီအနေနဲ့လည်းဒေါ်နယ်ထရန့်ကိုအနိုင်ယူနိုင်မဲ့သူတယောက်ကိုရွေးချယ်ဖို့လိုပါတယ်။လက်ဝဲစွန်းသမားတယောက်ထက်ပို့ပြီးလက်တွေ့ကျတဲ့ခင်မြင်ရှိသူတယောက်လည်းဖြစ်နိုင်ပါတယ်။
တလုံးမှာတော့ထူးဆန်းဆန်းရေးမှုမူလာရဲ့အစီရင်ခံစာပေါ်သမ္မတကတူတာလူမှုကွန်ရက်ကနေအောင်ပွဲခံနေတာပါဒါပေမဲ့လည်းတရားရေးလုပ်ငန်းတွေမှာဝင်ဆွတ်ခဲ့သလားဆိုတော့မေဂွန်ကတော့နောက်တစ်ချိန်သမ္မတရွေးကောက်ပွဲကာလအထိသမ္မတထရန့်ဆက်လက်ရင်ဆိုင်ရအောင်မဲ့အလားအလာတွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြမတခွင်အစီအစဉ်သတင်းနောက်မှတ်စုနဲ့စနေညဒဲရီလိုက်ဆွေးနွေးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံချက်ဟာလက်ရှိနဲ့အရင်ကထောက်လှမ်းရေးအရာရှိတွေရဲ့ကောက်ချက်ချမှုအတော်များများနဲ့ကိုခိုင်မာသွားစေပါတယ်။မစ္စတာမူလာရဲ့အစီရင်ခံချက်မူရင်းဆမျက်နှာမှာ400ကျော်ရှိတာပါ။ဒါကိုအကျဉ်းချုပ်တီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြာတာပြင်းနေတဲ့ကပြည်သူအများသိအောင်ထုတ်ပြန်ခဲ့ပါတယ်။ရောဘတ်မူလာရဲ့အစီရင်ခံစာကြောင့်အမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေအကြီးအကျယ်အောင်မြင်မှုရှိခဲ့တဲ့ပြီးတော့လဲဆက်လုံနေအောင်မယ်ဆိုတာကိုသတိပေးလိုက်တယ်လို့လည်းဖြစ်နေပါတယ်။ Syria နိုင်ငံတွင်မှာ IS တွေကြော်ရရဲ့လက်ချက်နဲ့ရဲ့အတွင်း Syria စစ်သား35ယောက်ထက်မနည်းသေဆုံးသွားတယ်လို့ Syria အရေးဆောင်ရှင်နေတဲ့အဖွဲ့ကပြောပါတယ်။အဲဒီလိုသေဆုံးသွားတဲ့အထက်မှာ Syria စစ်သားရဲ့အကြီးအကဲအရာရှိ၄ဦးလည်းပါဝင်တယ်လို့ Britain အခြေစိုက် Syria လူခွင့်ရေးဆောင်ကြီးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ IS တို့ဟာပြည်ခရီးလာက American ကြော်တော်နောက်ခံပေးထားတဲ့တပ်တွေကို Syria နိုင်ငံထက်မှအရေးနိုင်တဲ့အချိန်ကစပြီးတော့ IS တွေဖက်ကအကြီးမားဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့ကအစိုးရဌာနတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ခိုက်ရေးသမားတွေဒီကနေ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါရယ်တပ်ခိုက်ရေးသမားတွေကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အုံပြည်ဖက်မှာပုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်အဲ့ဒီလိုပုံခွဲပြီးတော့အစိုးရအဆောက်အုံတွေကိုတပ်ခိုက်ရေးသမားတွေတရက်ကျန်းဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့လည်းပြောခွင့်ရသူကပြောပါရယ်တခါမှရလက်တဲ့ဖြစ်ဘသူကမှသူတို့လိုရအဖြစ်ပြောဆိုတာမရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလှုပ်ရှားကြတဲ့တာလီဘန်နဲ့ IS အစ္စလာမစ်စစ်တပ်အုပ်စုတွေကအရင်ကတော့ကဘူးမြို့ထဲကိုဝင်ရောက်တိုက်ခိုက်ခဲ့တာမျိုးရှိဖူးပါတယ်
။သတင်းကြေညာကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်။ဆပိုင်းဆာယာအသက်ဖန်အင်ဂျင်နီယာကတော့ဇိုဘဲအယ်ထာရစ်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နေကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. And